ရခိုင်ပြည်နယ်မောင်တော်ခရိုင်မှာအစွန်းရောက်ကြမ်းဖက်မှုတွေပိုများလာနေတာကြောင့်ဥပဒေနဲ့အညီဒီထက်ပိုပြီးထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အပြစ်မဲ့အရက်သားတွေကိုကာကွယ်နိုင်အောင်လုံခြုံရေးကိုလည်းတိုးမြှင့်မယ်အကြောင်းလည်းပြောပါတယ်။လက်ရှိအစိုးရဟာရခိုင်အရေးဆောင်ရွက်နေတာအားနိုင်နေတယ်လို့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်တချို့နဲ့ဒီနေ့ပြောဆိုချက်တွေကိုတုံ့ပြန်ခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက်မေခါရဲ့သတင်းလွှာကိုနားဆင်ကြည့်ရအောင်ပါရှင်။
ဒီကနေ့ပြည်သူ့လွှတ်တော်မှာရသေးတောင်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပုံမှုကောင်းမွန်တဲ့အုပ်ချုပ်ရေးလုံခြုံရေးအစီအမံများချမှတ်ကအမြန်ဆုံးအကောင်အထည်ဖို့ဆောင်ရွက်ဖို့အဆိုတင်သွင်းခဲ့တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။မောင်တော်ခရိုင်အတွင်းနိုင်ငံတော်အစိုးရအနေနဲ့တည်ဆဲဥပဒေစီမင်းစည်းကမ်းနဲ့အညီဆောင်ပေးသည့်ကိုအခွင့်ကောင်းယူကာအစိုးရအကြံဖက်များကအကြံဖက်လို့ရများကိုပုံမှုလုံးဆောင်လာသည့်အတွက်ဥပဒေနဲ့အညီထိထိရောက်နှိမ်သွားမှာဖြစ်ပါပြီ။အပြစ်မဲ့ရပ်သားများကိုအကာအကွယ်ပေးနိုင်တဲ့လုံခြုံရေးတွင်းဆောင်သွားမှာဖြစ်ကြောင်းနဲ့ဆွံ့ရောက်အကြံဖက်သမားများနဲ့အပိတ်ကူညီသူများကိုလည်းဥပဒေနဲ့အညီအရေးယူဆောင်သွားမှာဖြစ်ပါလေ။ဒေသတွင်းတွင်းလာတဲ့အကြံဖက်ဖြစ်စဉ်များရပ်တန့်ချုပ်ငင်းစေရေးလုံခြုံငြိမ်းချမ်းရေးအတွက်တပ်မတော်တိုင်းတပ်ဖွဲ့များနဲ့အတူပူးပေါင်း၍နေမည်ရှင်းလျက်ရှိပါကြောင်းသတင်းထုတ်ပြန်ကြေညာခဲ့ပြီးအကောင့်တဘောဆောင်ပေးတဲ့ရှိပါလေ
။ပြည်ထောင်စုဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လုံခြုံရေးတိုးမြင့်လှုပ်ဆောင်နေတဲ့ကာလမှာပဲအကြံဖက်သမားတွေရဲ့အကြံဖက်လုပ်ငန်းတွေဟာတိုးလာနေတာကိုတွေ့တွေ့ရတယ်လို့လည်းဝန်ကြီးကပြောဆိုပါတယ်။နေမြေလုံခြုံရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့သူကအခုလိုပြောတာပါ
။နိုင်မြေကျောင်းလုံခြုံရေးအတွက်ပင်လယ်ပြင်လှည့်ခင်းတဲ့လုံခြုံရေးတွေကိုဆောင်ပေးတဲ့ရှိပါတယ်။ဒေသတွင်းမှာရှိတဲ့တိုင်းသားကြီးရွာများနဲ့အစွန်ဖြားကြီးရွာများမှာအကြံဖက်တိုက်ခိုက်မှုမခံရစေအတွက်ရွာနီးပတ်ဝန်းကျင်မှာလုံခြုံရေးတပ်ဖွဲ့များဖြန့်ခွဲထားပြီးချက်မိုးလက်နဲ့ပြစ်ကူလက်နဲ့အဒီကုံလက်နဲ့များမျှတစွာခွဲယူထားတဲ့အပြင်စကန်တစ်ခုနဲ့တစ်ခုစစ်ကူပြစ်ကူပြန်လည်ပေးနိုင်စီမံဆောင်ထားပြီးအကြံဖက်သမားများ၏သတင်းရရှိမှုပေါ်မူတည်၍နေမည်ရှင်းလင်းဆောင်ရွက်ရမှာလိစာတိုင်းသားကြီးရွာများသို့ဝင်ရောက်ကိုးကွယ်နိုင်မှုမရှိစေရေးကြိုတင်စီမံဆောင်ရွက်ရှိပါလေအကြံဖက်ဖွဲ့များမတင်ကားဖွဲ့အချင်းတွေတွေ့ရှိပါကကြိုတင်လက်အုပ်မှုမရယူကအသင့်ပြကရှင်လင်းရေးတိုင်းသားကြီးရွာများအကြံဖက်မှုမခံရသေးတဲ့အတွက်လုံခြုံရေးရကိမချာတာလေးရှိတော်လဲအချို့ရကိမရှိတဲ့ကြီးရွာများမှာလုံခြုံရေးတပ်ဖွဲ့များစဉ်ဆက်မဲ့ပြတွားရောက်ပြီးအလဲကျစနစ်ဖြင့်လှည့်ကင်းဝကိမဆောင်ပေးလျက်ရှိပါတယ
်ရခိုင်ရင်းနဲ့ပတ်သက်လို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကလွတ်တော်အသီးသီးရဲ့အစည်းအဝေးတွေမှာအဆိုတင်တာတွေမေးခွန်းပေးတာတွေမကြာခဏလှုပ်ဆောင်နေတာတွေရှိပါတယ်လက်ရှိအစိုးရရဲ့ရခိုင်အရေးဆောင်ရွက်နေမှုဟာအားနည်းနေတာတွေရှိတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစောကတော့လက်ရှိရခိုင်အရေးအစိုးရကင်တွယ်နေတာမှာအကြံဖက်သမားတွေကိုပြက်ပြက်တားတားတုံ့ပြန်ဖို့နဲ့အင်းဒီချင်းနိုင်ငံတွေနဲ့ဆက်သွယ်လှုပ်ဆောင်နေတဲ့အပိုင်းတွေမှာလည်းပြက်ပြက်တားတားကင်တွယ်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ
်ကြံပြလို့တာကအကျန်းဖက်ဝါဒီတွေကိုစည်ရေးအရာပြပြသသားတိုက်ခိုက်ဖို့လိုပါတယ်။စည်ရေးဆိုတာတမ်းမတော်ရဲ့အလုတ်တော်ဝန်ဖြစ်တဲ့အတွက်ကြောင့်ကိုတော်ဝန်ကိုလုံးလိမ့်မယ်လို့ယုံကြည်ပါတယ်။တာဝန်ရှိကောင်းဆောင်များဌာနဆိုင်ရာများအနေနဲ့တန်ချင်းတမန်ချင်းတွေမှာပြပြသသားတုံ့ပြန်ဖို့လိုပါတယ်။ကျွန်တော်လွတ်တော်ကြီးရဲ့ကိုဘော်တခုဖြစ်တဲ့နိုင်ငံတကာဆက်ဆံရေးကော်မတီဟာအခုကျွန်တော်လွတ်တော်တွေကရှေ့လက်တွေကိုခြုံငုံတုံးတက်ပြီးတော့ရှေ့တွေကိုထွက်ပြီးတာဝန်ယူသင့်ပါတယ်။ကြံကြားရေးဝန်ကြီးဌာနအနေနဲ့ဒီပြဿနာပေါ်မှာတိကျတဲ့နိုင်ငံရေးမူဝါဒတွေကင်ဆယ်ပြီးမီဒီယာပါဝါကိုမြင့်တင်ဖို့လိုတယ်ဆိုတော့ကျွန်တော်အကြံပြုလိုပါတယ်ကျွန်တော်တို့ပြည်သူတွေရဲ့အသင့်မှန်ဆန္ဒဖြစ်တဲ့ပြည်တွင်းစစ်မှတ်ပြီးပြည်တွင်းငြိမ်းချမ်းရေးစီတူလမ်းကြောင်းကိုပင်လုံးညီလာခံမြန်မာတစ်ဆင့်အများဆုံးအကောင့်တွေဖော်ရင်းအချုပ်ချာအာဏာနဲ့အမျိုးသားလုံခြုံရေးကိုစိန်ခေါ်နေတဲ့တိုင်းရင်းသားမဟုတ်တဲ့နိုင်ငံတကာနဲ့ဆက်ဆက်နေတဲ့ဘင်္ဂလီအကြမ်းဖက်ဝါဒအန္တရာယ်ကိုအလုံးညီညီညွတ်ညွတ်ရင်ဆိုင်ချိန်မှုဖို့လူနေပြီဆိုတာကိုကျွန်တော်ပြပြပြောကြလိုပါတယ
်လွတ်တော်ကိုယ်စားလှယ်အချို့ကတော့လုံခြုံရေးလုပ်ငန်းထိရောက်နိုင်ဖို့အတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့ကာလုံအစည်းအဝေးကိုစင့်ခေါ်တင်တယ်လို့တင်ပြလာတာတွေရှိခဲ့ပါတယ်လက်ရှိဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်203ကမှာတော့နိုင်ငံတော်သမ္မတဟာနိုင်ငံကိုကျူးကျော်တိုက်ခိုက်ခြင်းခံရရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းထားတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းပြီးစီရေးအရာလိုအပ်သလိုဆောင်ရွက်နိုင်ခွင့်ရှိတယ်လို့ပြဌာန်းထားပါတယ်။ဒါ့အပြင်ကာလွန်အစည်းအဝေးခေါ်ဖို့ဆွေးနွေးချက်ဟာလွတ်တော်ကဆုံးဖြတ်လုပ်ကိုင်ရမယ့်ကိစ္စမဟုတ်တဲ့အတွက်ပယ်ချကြောင်းလွတ်တော်ဥက္ကဋ္ဌကအခုလိုပြောဆိုလိုက်ပါတယ
်။ဒါကသာကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်တာသမ္မတရဲ့လုပ်ပိုင်ခွင့်လွတ်တော်လုပ်ပိုင်ခွင့်မဟုတ်ဘူး။အဆိုဆွေးနွေးထောက်ခံတာလက်ခံနဲ့ဆွေးနွေးဒါပေမဲ့ဒါကိုခေါ်ဖို့တိုက်တွန်းနေဆိုတာကျွန်တော်တို့လွတ်တော်ကဒီလိုဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမထားဘူးသမ္မတရဲ့ကိစ္စဒါကြောင့်မို့ဒီအပိုက်ကိုတော့ပြန်ရုပ်သိမ်းမိပါ
ဒါပြင်လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေတင်ပြလာတဲ့ဒီအဆိုပေါ်မှာလည်းမှတ်တမ်းအနေနဲ့သာထားဖို့လွှတ်တော်ကဆုံးဖြတ်လိုက်ပါတယ်ရှင်။